စကိုင်းတိုင်းဒီပယ်ရင်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေအခြေစိုက်ရာနေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဩဂုတ်လ14ရက်ကနေစတင်တိုက်ခိုက်ခဲ့ပြီး4ရက်အကြာဩဂုတ်လ18ရက်မှာတော့တိမ်ပိုက်ခဲ့ကြတာပါဒီနောက်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကပြန်လည်ထိန်းချုပ်ခဲ့တာကြောင့်စစ်ရေးအရတင်းမာနေတယ်လို့မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီကူကနေတော့တို့ဒီစစ်ကြောင်းလာတာဟုတ်ဘူးလားဗလားမှမကြည့်ပါတော့စစ်ကြောင်းနဲ့လာတယ်ဒါတော့ကျွန်တော်တို့အားစစ်ကြောင်းကိုစီးရီးရစီးတန်တန်ဒီပြင်းကိုမရအောင်ဓာတ်ပြတ်တိုင်ရင်းနဲ့ကျွန်တော်တို့ဒီပြင်းကိုခါရဲအပြင်းနဲ့တော့မျိုးနဲ့တို့ကတော့ကျွန်တော်တို့အပေါင်းအသင်းထုတ်ထားပါတယ်တိုက်ပွဲဒီမှာကျွန်တော်တို့တင်းကြီးကအပြင်းထုတ်ပြလိုက်အဲ့အနေနဲ့များတော့ဟုတ်လက်ရှိကတော့တင်းကြီးဆိုတော့ပြန်ထုတ်ထားပါတယ်တို့ကအမိုင်တင်းစံပြီးတဲ့သူတို့ကချတာရှိတယ်အင်းအပြေအလာတော့ကြာတာရှိတယ်။ခင်ဗျားချင်းရောတို့မျိုးပြင်ကိုထွက်လာရင်အဲတို့ဟိုအပဲတိုက်ပွဲနေဆိုင်ရမယ်။ဒါတို့လည်းသိကြည့်ပါလေ။ဆဲတဲ့တောင်ကျွန်တော်တို့အထိုင်ရောဝင်ပြီးပုံလုံးရှင်းနေတော့တော့ဟိုကလောက်ခဲ့တဲ့အဲ့ဒါဆိုတော့အပြင်တော့တို့လည်းမဆွေရတော့ဘူး။ဆိုင်တော့ဒါတိုက်ပွဲတော့ဆက်ဖြစ်မှာလေပေါ့နော်။အဲ့တော့ဒီလိုသူတို့ဒီကျဆင်းမယ်ဆိုလေကျွန်တော်တို့ကတော့ပြန်နေပါမယ်
။ဩဂုတ်လ16ရက်နဲ့18ရက်မှာတိုက်ပွဲအပြင်းထန်ဆုံးဖြစ်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေအကြိမ်20ထက်မနည်းတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်။တိုက်ပွဲပြင်းထန်တာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေဘက်က3တေဆုံးခဲ့တယ်လို့စစ်ကောင်စီတပ်ကအရာရှိတချို့ပါဝင်တေဆုံးသူတွေရှိခဲ့ကြောင်းလည်းပြောပါတယ်။တိုက်ပွဲအတွင်းလက်နက်တွေလည်းသိမ်းဆည်းရမိခဲ့တယ်လို့စစ်ကောင်စီလက်အောက်ကဝန်ထမ်းတွေအပါအဝင်စစ်တပ်ထောက်ခံတဲ့ပြူစောထီးအပါအဝင်အားလုံးစုစုပေါင်း132ယောက်ကိုဖမ်းဆီးရမိထားတယ်လို့လည်းသတင်းထုတ်ပြန်ခဲ့တာပါ။ထိခိုက်တေဆုံးမှုနဲ့ဖမ်းဆီးမှုတွေအတွက် VOA ကတိကျအတည်ပြုလို့မရတယ်လို့စစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။တချိန်တည်းမှာပဲဒီပယ်ရင်မြို့နဲ့ကိုးမိုင်အကွာခင်ဦးမြို့နယ်ကစစ်တပ်ထောက်ခံသူတွေရှိရာမတောင်းလှကျေးရွာကိုဩဂုတ်18ရက်မနက်ပိုင်းကကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နောက်တစ်ရက်မှာပဲအနီးအနားကျေးရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ဒေသခံတို့တိကျထိခိုက်ခဲ့ရကြောင်းခင်ဦးမြို့ခံတယောက်ကပြောပါတယ်။
သူမျိုးနဲ့ဗောဗျာကျွန်တော်တို့ရောင်းလိုက်တာပူစောတိပါပူစောတိပါဗျာမနေရပါတော့ဒီမျိုးနဲ့ပကပဖွဲကဝင်တိုက်တာဗောဗျာတိမ့်မို့ရတဲ့ကဝေးတက်ဖွဲတွေကဇွာထဲမှာစီသွားပြီဒါမှမဟုတ်ဟွာနေဒီကုန်းတရားစက်ကနေပြောလေသူတို့ဟွာဗောဟွာတူလာလေသူတို့ဟွာဗောစစ်ကူပေးတာလေအဲ့ကြောင့်မို့သူကပြန်ဆုတ်လာတာဗျာဒီဗအိုးရွာဗောဗျာမနေ့ကနမခါနေတက်လာတယ်ဟွာဟွာဗောဇပတာတစင်းကဘုံတလုံးချဟွာဗောတက်ဦးရပြီးရဗျာမျိုးသားတက်ဦးဗောဗျာအီဒီမကြည့်တူဘောနော်ဟောမကူသူကတစားစီကိုဖြစ်သွားတာဟိုအဲ့ဒီယောက်ကသေခံရတယ်အဲ့ပဲလက်ဦးတန်ရရတယ်ပေါ့ဗျာသူကဖြူးတဲ့ကွဲမရှိဘူးဗျာအဲ့ဒီကဘိုးရွာနဲ့အခုမတော်လားရွာနဲ့ဆိုတော်တော်ကိုလှမ်းပါလေဟွာလောက်ဝေးပါလေငားမိုင်ကျော်လောက်ဝေးတယ်ငားမိုင်ကျော်လောက
်မဲဦးရွာကိုဘုံကျဲတိုက်ခိုက်ပြီးတနိုင်အကြာမှာပဲအနီးနားကျေးရွာတွေကိုရဟဲရင်ကနေပြစ်ခတ်ခဲ့တာတွေ့ရတယ်လို့လဲဒေသခံတွေကပြောပါတယ်မြန်မာနိုင်ငံအနှံ့ကလက်နက်ကပဋိပက္ခတွေမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်တည်ခြင်းမှုတည်နေအတွက်စိုးရိမ်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေပေမဲ့တိုက်ခိုက်မှုတွေဆက်လက်ပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ